ီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်မှာတီဂရိတ်လူမျိုးတွေကိုရှာဖွေဖမ်းဆီးမှုတွေအတွင်းဒေသခံကုလသမဂ္ဂဝန်ထမ်း22ယောက်ကိုအစိုးရကဖမ်းဆီးခဲ့တဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖမ်းဆီးခံခဲ့ရသူတွေက6ယောက်ကိုတော့ပြန်လွှတ်ပေးခဲ့ပြီး16ယောက်ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်တာပါ။
We are of course actively working with the government of Ethiopia.
ဖမ်းဆီးခံရသူတွေလူရောက်ဖို့ဒီလူပြားဆူရနဲ့ဆက်ဆက်ပြီးအပြင်းထန်ကြိုးစားနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါဖမ်းဆီးခံရသူတွေပြန်လွတ်ပေးဖို့အရေးကြီးကြောင်းလည်းပြောဆိုသွားပါတယ်ကုလသမဂ္ဂအဖွဲ့အစည်းပေါင်းစုံကဝန်ထမ်းတွေကိုဖမ်းဆီးရအကြောင်းရင်းကိုရှင်းပြတာမျိုးလည်းမရှိခဲ့ဘူးလို့ပြောပါတယ်ဖမ်းဆီးခံရသူတွေကိုတော့ကုလသမဂ္ဂလူညွန့်ရေးအရှိွေတွေ့ဆုံဝင်ရယူခဲ့ကြပါတယ်ပြပကတွေပေါ်ပေါက်နေတဲ့နိုင်ငံကြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေပေးရနိုင်ရေးကုလသမဂ္ဂထုတ်ကွယ်ဆဲမာတင်ဂရစ်ဖစ်အီသီယိုးပီးယားနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်တွားရောက်ပြီးနောက်တစ်နေ့မှာပဲဖမ်းဆီးမှုသတင်းထွက်လာခဲ့တာပါ။ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကလည်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအရာရှိ9ယောက်ကိုပြည်တွင်းဝင်ရောက်ဆွတ်ဖက်မှုဆွဆွဲခြင်းနဲ့နိုင်ငံကနေတင်ထုတ်ခဲ့ပူပါတယ်။ကုလသမဂ္ဂရဲ့အီသီယိုးပီးယားဝန်ထမ်းတွေဖမ်းဆီးခံရမှုနဲ့အစိုးရမှကုလသမဂ္ဂရာရှိတွေကိုတင်ထုတ်ခဲ့တဲ့လူရည်တွေပေါ်အမေရိကန်ပြည်သူကလည်းပြစ်တင်ရှုတ်ချခဲ့တာပါလူမျိုးရေးအခြေခံဖမ်းဆီးမှုတွေကိုလက်မခံတဲ့အကြောင်းနဲ့အမေရိကန်နိုင်ငံရဲ့ဦးစီးနှံပြောခွင့်ရပုဂ္ဂိုလ် Netpress ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်